ကျွန်တော်ညံဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံရဲ့စီးရီးနိုင်ငံရေးပဋိပက္ခတွေကြောင့်ကမ္ဘာနိုင်ငံအသီးသီးကိုဒုက္ခသည်အဖြစ်ထွက်ပြေးရောက်ရှိလာကြတယ်ဆိုပေမဲ့မြန်မာဒုက္ခသည်တွေဟာသူတို့ရောက်နေတဲ့အရက်ဒေသကလူမှုအတိုင်းဝိုင်းကိုအကျိုးပြုကြတယ်လို့အမေရိကန်ပြည်ထောင်စုမှရှိတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်သူတချို့ကပြောပါတယ်မြန်မာနယ်စပ်တိုင်းဒေသတွေမှာစစ်ပွဲတွေအချိန်မီပြန်ဖြစ်လာနိုင်တာကြောင့်လဲဒုက္ခသည်တွေအိမ်မပြန်နိုင်ဖြစ်နေရတယ်လို့ထောက်ပြကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်လာမယ့်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒီနေ့ဒုက္ခသည်များနေ့အတွက်ကုလသမဂ္ဂအဖွဲ့ကြီးရဲ့လှုံ့ဆော်ချက်ကတော့ Every Action Counts ဒုက္ခသည်တွေအတွက်လှုံ့ရှားမှုတိုင်းကအရေးပါတယ်ဆိုတဲ့ဆောင်းပုဒ်ပဲဖြစ်ပါတယ်။လက်ရှိတစ်ကမ္ဘာလုံးမှာကိုဗစ်ကာယောဂါလာနေချီဖြစ်နေတာကြောင့်ရောပြည်ပကဝင်ရောက်အခြေချလာမယ့်နိုင်ငံသားတွေအပေါ်ဗီဇာကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကြောက်ပါထိုင်းမလေးရှားနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုဝင်လာဖို့စောင့်နေကြတဲ့ဒုက္ခသည်အစီအစဉ်တွေနှောင့်တီးရပ်တန့်နေကြောင်းအိန္ဒိယနာပြည်နယ်မှာမြန်မာဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ချင်းမျိုးသားဒေါက်တာရိုဒင်းလာက VOA ကိုပြောပါတယ
် COVID-19 ဖြစ်တဲ့ဒီ3လအတွင်းမှာတော့ဒီထူးခြားတဲ့ကြောင်းလဲမှုမတွေ့ဘူးဆိုတာကဒီအစကတည်းကသမ္မတ Trump ကနေဒီ immigrant visa တွေကိုပိတ်ထည့်တာဘူး Now,ဒုက္ခသည်စခန်းတမမမလေးရှားနေအမေရိကကြောင်းထွေပေါ့ခေါ်တာပေါ့နော်ဒီ resettlement ပြည်ဝင်ခွင့်ရတဲ့လူတွေကလည်းဒီအပီပီဆိုင်ရာလေကြောင်းလိုင်းတွေပိတ်ထားတော့အဲ့ဒါအခုဒီဝင်လာတဲ့လူတွေမရှိသလောက်ပဲ
မြန်မာတိုင်းသားတွေအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်အခြေချခွင့်ရလာတဲ့အတွက်ပညာရေးကျန်းမာရေးလူနေမှုဘဝအပိုင်းမှာပါတိုးတက်မှုရှိလာကြတယ်လို့မင်းဒီဆိုတာပြည်နယ်မှာဒုက္ခသည်အရေးတောက်လျှောက်ကူညီဆောင်ရွက်ခဲ့တဲ့ကရင်တိုင်းသားကိုဝေလင်းကပြောပါတယ
်ကျွန်တော်တို့ဒုက္ခတဲ့ဘဝကနေပြီးတော့ဒီအမေရိကန်နိုင်ငံကိုရောက်လာတယ်ဆိုတော့ကွာခြားမှုတော့အပြတ်တော့ကွာတော့ပေါ့ဒုက္ခတဲ့မှာနေတော့လုပ်ငန်းကိန်းကအခွင့်အရေးတွေဘာမှမရှိဘူးငွေတွေလည်းဘာမှမရှိဘူးအမေရိကန်နိုင်ငံမှာရောက်လာရင်အသက်အရွယ်တွေနေပြီးတော့စာပြီးမတက်တိတိုင်တော့အဲသူတို့မှဟောပေါ့အလုပ်လုပ်နိုင်တဲ့အခွင့်အရေးလေးတွေရှိတော့ဝင်ငွေလေးတွေရှိလာတယ်ဒီတက်ကြီးရွယ်အိုတွေရဲ့အခြေအနေကြတော့ဈေးဝါးကုသမှုနဲ့ပတ်သက်လို့အရန်ကိုအစင်ပြေတဲ့အနေထားမျိုးမှာရောက်လာမယ်။နောက်တစ်ပိုင်းကျတော့ဒီရောက်လာတဲ့ဒီကလေးတွေကများတော့ချင်းလဲ high school တွေအထက်တန်းကျောင်းတွေပေါ့နော်အောင်ကြတယ်။ပြီးတော့အသက်မွေးပန်းကျောင်းပညာတွေပေါ့ပွဲတွေတွေပါတယ်လဲရလာတယ်။တိုးတဲ့ကွာချမ်းမှုတော့အများကြီးရှိလာတော့
အခုလိုဒုက္ခသည်ဘဝကနေအမေရိကန်လူအဖွဲ့အစည်းကိုပြန်အကျိုးပြုတဲ့သူတွေအဖြစ်အခုချိန်မှာမြင်တွေ့လာရကြောင်းဒေါက်တာရိုဒင်းငါကသုံးသပ်ပါတယ
်။ကျွန်တော်တို့အများကြီးအကျိုးပြုပါတယ်အခုကျွန်တော်နေတဲ့ Indianapolis ပတ်ဝန်းကျင်မှာရှိတဲ့စစ်ရုံအလုပ်ရုံတွေမှာပမာပြည်သားတွေရဒီနာမည်ကောင်းတော်ရတယ်ကျူးကျူးဆဆအလုပ်လုပ်ကြတယ်ဒီဟာကြောင့်ဒီ Indianapolis ကလည်းတိုးတက်မှုရှိလာတယ်သူတို့ရဲ့သားသမီးတွေအခုတော့တက္ကသိုလ် college ကျောင်းပြီးတဲ့လူတွေတချို့ဆိုဆရာဝန်တွေလည်းရှိလာတယ်သူနာပြုဆရာမတွေအဲ့လာတွေကအခုစေယုံစေခန်းတွေမှာအလုပ်လုပ်နေကြတယ်နောက်ရဲဝင်ထမ်းလုပ်တဲ့လူတွေလည်းရှိလာပြီးနောက်အမေရိကန်ရဲ့ဒီလေတပ်ကြီးတပ်ရေတပ်မရိန်းတွေမှာတာဝန်ထမ်းဆောင်တဲ့လူတွေလည်းအများကြီးရှိလာပြီးဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့လူနေမှုပတ်ဝန်းကျင်တို့ကထောက်ကူပြုတဲ့လူတွေအများကြီးထွက်လာကြပါပြီ
မြန်မာနိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်တဲ့အရသာအစုအယတရရှိလာပေမဲ့နေဆက်တိုင်းသားဒေသတွေမှာစစ်ပွဲတွေအချိန်မြွေပြန်ဖြစ်လာနိုင်တဲ့အခြေအနေတွေကြောင့်ဒုက္ခတွေဒီအိမ်မပြန်ရဲပဲဖြစ်နေရတယ်လို့ကိုဝင်းလင်းကမြင်ပါတယ
်ကျွန်တော်သိရတလောက်တော့ဒုက္ခတွေစခန်းကြီးကဒီထိုင်းနေပမာနဲ့စက်မှာချင်ရှားသွားဟောပေါ့ရှိနေတော့ပဲလို့ကျွန်တော်ပြောချင်တယ်တို့ပါတော့လဲဒီနှစ်ပေါင်းများစွာဒီဒုက္ခတွေစခန်းပန်နေတဲ့ဒီဒုက္ခတွေတွေကတချို့ဟောရခိုင်တော့အနေငယ်တော့ပြန်သွားတဲ့လူရှိတယ်လို့အာကြံရှိနေတဲ့ဒီလူတွေလည်းအများကြီးရှိသေးတယ်ဘာကြောင့်မပြန်နိုင်သေးလဲဆိုတော့ဒါကတော့ဒီနိုင်ငံရေးပြဿနာနဲ့ပတ်သက်နေလို့ပဲတဲ့ငံပြည်ပခတ်ကဟောပေါ့အချိန်မီပြန်ပြီးဖြစ်နိုင်တယ်ဆိုတော့အနေထားမျိုးကိုဒီဒုက္ခတွေကမြင်နေတဲ့အတွက်ကြောင့်မလို့မပြန်ကြွားရတဲ့အနေထားမျိုးမှရှိတယ်လို့ကျွန်တော်ဒီလိုပဲဟောမြင်တယ
်မြန်မာညီညာရေးပြဿနာမဖြေရှင်းနိုင်သေးဘူးမြန်မာနိုင်ငံကနေဒုက္ခတွေတွေဆက်ထွက်နေအောင်မှာပဲလို့ဒေါက်တာရိုဒင်းဟာကထောက်ပြပါတယ်ကမ္ဘာပေါ်မှာအကြောင်းမျိုးမျိုးကြောင့်ဒုက္ခတွေဖြစ်လာရသူလူဦးရေ26သန်းနီးပါးရှိပြီးအမေရိကန်ပြည်ထောင်စုမှာလာရောက်ခိုလုံကြတဲ့မြန်မာဒုက္ခတွေပေါင်းတောင်းနဲ့ချီရှိပါတယ်အများစုဟာကရင်ချင်းကရင်ဒီမွန်ကချင်းရှမ်းနဲ့ရိုဟင်ဂျာတွေဖြစ်ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ